မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်စဲဖို့အဓိကအခက်အခဲဟာစစ်မရက်စဲခြင်းနဲ့စိတ်ဓာတ်ပဲလို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောတဲ့အပေါ်မှာတိုင်းရင်းသားတွေကြအမြင်အမျိုးမျိုးရှိနေပါတယ်။နှစ်ပေါင်း60ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်တွေဟာအခုထိမရက်စဲသေးတာဘယ်သူ့အပေါ်မှာအဓိကမူတည်တယ်လဲဆိုပြီးတော့လည်းမေးခွန်းထုတ်ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။ဟုတ်ပါခင်ဗျာ။ဂျပန်နိုင်ငံကိုချစ်ချည်ခီးစဉ်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတိုကျိုမြို့မှာဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံစဉ်အတွင်းပြည်တွင်းစစ်ရက်စဲဖို့အတွက်အဓိကအခက်အခဲဟာစစ်မရက်စဲခြင်းနဲ့စိတ်ဓာတ်တွေကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဒီစစ်ရက်စဲဖို့အဓိကအခက်အခဲကပါလေ။မြန်မာပြည်ကစိတ်ဓာတ်။ရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းရက်စဲခြင်းဒီလိုများတဲ့ဆက်ချက်ဒီစစ်ကိုရက်တဲ့ခြင်းအပြင်ဘယ်လိုအကျိုးရမယ်ချင်လို့မြန်ဆက်ချက်နဲ့ဆိုတာလည်းရတော့တဲ့အကျိုးရမယ်ကိစ္စလို့ထင်ကြတယ်ပေါ့ဒီကုပဲအကျိုးရမလားအကျိုးရှိမလားဆိုတာမှမှန်ကန်ကန်မသုံးသပ်နိုင်လို့လည်းဖြစ်တယ်ဖြစ်နိုင်တယ်နောက်တစ်ခုကလည်းအကြောင်းကြောင့်ပြောအကျိုးရစီတာကိစ္စလေးတွေပါလာနေတယ်ဖြစ်ဖြစ်နိုင်ပါတယ်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုလိုပြောဆိုမှုအပေါ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ကဗိုလ်မှူးကြီးခွန်အုပ်ကကတော့အခုလိုတုံ့ပြန်ပါတယ်
။အကျဲကိုလက်တွေ့ရောလည်းရဆုံးပြီးမရဆဲကျင်တာတော့မဟုတ်ဘူးဗျ။အရဆဲကျင်တဲ့စိတ်တော့ရှိပါလား။ဒါမဲ့ဘယ်ချိန်ဘယ်အခါတိုင်းဖရိန်ဟောပြဿနာလည်းမရှိတာဖြစ်နိုင်တယ်ဟမ်။နောက်ပြီးတော့ဒီမရဆဲကျင်တဲ့ပုဂ္ဂိုလ်ကသူတို့မိမိအဖွဲ့နဲ့မိမိပေါ့လေမိမိတို့အတွင်းမှာအပြင်ဆင်မှုတွေအဲတော့ဒီမို့အခြေလေဖြစ်ဖို့လို့ဖို့လို့တာလည်းဖြစ်နိုင်တယ်ဒီမရဆဲခြင်းနဲ့စိတ်ဓာတ်ကတော့ရှိမဲ့ပုံမပေါ်ဘူးသို့တော့အခြေအနေတစ်ခုကိုဖြန်ပြီးခြင်းတဲ့သဘောတော့ရှိတာပါဗျာရမယ်ဆိုရင်ဘာရမှညာရမှဆိုတဲ့ဟာမျိုးပေါ့အဲ့ဒါတော့ရှိနိုင်တယ်
ဒါအပြင်စူအသက်လက်ထက်မှာဒေါန်ဆန်းစုကြည်ကိုယ်တိုင်ကြီးမှုကျင်းပခဲ့တဲ့27ရာစုပင်လုံပြည်အောင်စုငင်းချမ်းရေးညီလာခံကိုပြီးခဲ့တဲ့ဩဂတ်စ်လ31ရက်နေ့မှာကျင်းပနိုင်ခဲ့ပေမလို့တိုက်ပွဲတွေရှိနေဆဲဖြစ်တယ်လို့တိုင်းရင်းသားကောင်ဆောင်တွေကဆိုပါတယ်တနင်္ဂနွေလောပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားအဖွဲ့တွေကိုလည်းထိုးစစ်ဆင်မှုတွေရှိနေဆဲဖြစ်တယ်လို့လည်းပြောပါတယ်တန်အန်ဘလောင် DNN ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုင်အိုက်ကျော်ကတော့ထိုးစစ်တွေရှိနေသေးတိုက်ပွဲတွေရှိနေအောင်မှာဖြစ်တယ်လို့ပြောပါတယ
်သူစီမရှိဘဲနဲ့ကျွန်တော်တိုက်တယ်ဒါမှမဟုတ်ဘယ်မရှိဘူးသူစီရှိလို့တာတပွဲဖြစ်တယ်ဒါကျူးတစ်ခုကိုကွက်လို့ဆိုမှကျွန်တော်စီမှာကျူးစီဝါလို့တာလည်းမရှိဘူးကျွန်တော်စီမှာပြောမဆိုချားတိုင်းတာဒီလိုဒီတူးတက်တီးတူးထက်တစီဝါနော်တက်မရှိဘူးဒီလည်းမရှိတော့အဲ့လိုကြောင့်မို့ဆိုကျွန်တော်အကျူးစီဝါဆိုတော့ကျွန်တော်ဒေတာမှလည်းမရှိဘူးသူစီရှိလို့တာဒီတပွဲဖြစ်နေတယ်သူစီရှိနေလို့များတော့ကျွန်တော်လည်းပြန်ပြီးခုခါလည်းမတက်ခါလို့လည်းမရဘူး
ဒေါန်ဆတ်စုကြည်ကတော့ပြည်တွင်းစစ်ရက်စဲရေးအတွက်အကျိုးရုံးနိုင်မယ်ဆိုတဲ့စိတ်ဓာတ်တွေပပြအောင်လို့လုပ်နိုင်ဖို့ရာငင်းကြံရေးဖြစ်စဉ်ရဲ့အရေးကြီးဆုံးနဲ့အခက်အခဲဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေမှာတမ်ရောဘက်ကနေထိုးစစ်ဆင်မှုတွေရှိနေတာကြောင့်စစ်ပွဲတွေမရက်နာတာဖြစ်တယ်လို့တိုင်းရင်းသားကောက်ဆော်တူလည်းဖြစ် NCCT ရဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့နိုင်ဟန်တာကပြောပါတယ
်။စစ်ပွဲကိုမရက်နာခြင်းနဲ့စိတ်ဓာတ်ကဘယ်သူ့အပေါ်မှာအဓိကတည်တယ်ဆိုတဲ့ဟာကိုလည်းနည်းနည်းပြန်ဆန်းစစ်ဖို့တော့လိုပါတယ်။သူစစ်တွေကိုဟိုနေရာလှုပ်လိုက်ဒီနေရာလှုပ်လိုက်လှုပ်နေတာကတမတော်ကဖြစ်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့တိုင်းသားအတွင်းနေနဲ့ကနော်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အေးချမ်းချမ်းဖြေရှင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ဖက်ကအဖြစ်ခရက်ဆက်ရေးလှုပ်ရမယ်နောက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့အဲ့ဒီအတွက်ကိုနော်အချင်းချင်းခါခါပါပဲကြိုးစားခဲ့တယ်လေဟိုအစိုးရဘက်ကကမ်းလှမ်းလဲကျွန်တော်တို့ကတော့လိုက်လှုပ်လို့ရတဲ့အနေအထားမျိုးပါဒီအပြစ်ခတ်ရက်စဲရေးလုပ်ဖို့နဲ့တစ်ဖက်ကနိုင်ငံရေးဟိုဆွေးနွေးဖို့ကဘလောက်ပေချာလဲဘလောက်ဟိုတရားမျှတမှုရှိလဲဆိုတဲ့အပေါ်မှာတော့အများကြီးချစ်ချင်ရတာပေါ့ဗျာ
အော်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့ပြည်အောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာတော့ NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ဖို့အ мян ဆုံးကြိုးစားရမှာဖြစ်ပြီးငင်းချမ်းရေးအတွက်တခုတည်းသောနှီးလန်းကတော့ပြိပခတ်ရက်စဲရေးဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ခင်ဗျာ